ပလိပခရီအတွင်းမှာပိတ်မိနေတဲ့ကလေးငယ်တွေကိုအကာအကွယ်ပေးရေးညွန်ပေါင်းဖွဲ့ကနေပြီးတော့ကလေးငယ်တွေကိုတပ်ဖြတ်မှုနဲ့ကလေးခွင့်ရေးကျူးလွန်ချိုးဖောက်မှုတွေအတွက်မြန်မာ၊အစ္စရေးနဲ့အာဖဂန်နစ္စတန်နိုင်ငံတွေကအစိုးရတပ်တွေကိုကုလသမဂ္ဂရဲ့2018ခုနှစ်အတွက်နာမည်ပြက်အမည်မဲဆင်းမှာထည့်သွင်းဖို့ကုလသမဂ္ဂတွင်းမှုချုပ်ကိုမနေ့တုန်းကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်ဒီအကြောင်းပြေဆုံးကိုဒေါ်လာလာတန်ဆက်ပြီးတော့ပြောပြပါလိမ့်မယ
်ခရီးသူငယ်များနဲ့လက်နက်ကင်ပဋိပက္ခစောင့်ကြည့်စီးရင်ပြုစုတဲ့ညွန်ပေါင်းဖွဲ့ကမြန်မာ၊အစ္စရေးနဲ့အာဖဂန်နစ္စတန်တို့ရှိအစိုးရတပ်တွေကိုကုလသမဂ္ဂရဲ့အမည်မဲဆင်းမှာထည့်သွင်းမှုအတွင်းမှုချုပ်အန်တိုနိုဂူတရက်စ်ကိုမလ6ရက်နေ့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ပြီးခဲ့တဲ့နှစ်ကယာရုလက်ခံခဲ့ပြီးတဲ့နောက်ခလီမြားနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာဒုတိယမြောက်အစီရင်ခံစာထုတ်ပြန်မှုလက်ရှိပြင်ဆင်နေတာဖြစ်ပြီးအဲ့ဒီအစီရင်ခံစာရဲ့နောက်ဆက်တွဲမှာဒီအမည်မဲဆင်းကိုထည့်သွင်းမှုညွန်ပေါင်းအဖွဲ့ကတိုက်တွန်းခဲ့တာလည်းဖြစ်ပါတယ်ကလေးသူငယ်များနှင့်လက်နက်ကိုင်ပဋိပက္ခအမည်မဲစီးရင်ကိုပြုစုတဲ့ညွန်ပေါင်းအဖွဲ့ရဲ့အကြံပေးဗုဒ္ဓဥက္ကဋ္ဌဖြစ်သူဒရာဂီတာနီကာဗီဒီကမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း9နိုင်ငံကအစိုးရတက်တဲ့တပုံအုပ်စုတွေပါဝင်တဲ့အုပ်စု6စုကိုအမည်မဲစီးရင်တင်သွင်းမှုကုလသမဂ္ဂမှအင်္ဂါနေ့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်
First, we recommend the Secretary General to include 6 parties from 7 countries in his 2018 annual reports annexes.
အတွင်းမှုချုပ်အနေနဲ့နိုင်ငံ9နိုင်ငံတို့ကအုပ်စု6ခုကိုသူရဲ့2018ခုနှစ်နှစ်ပတ်လည်အစီရင်ခံစာနောက်ဆက်တွဲမှာထည့်ဖို့ကျမတို့ပထမဆုံးတိုက်တွန်းလိုပါတယ်။ဒီအုပ်စုတွေကိုအမည်မဲစီးရင်တင်သွင်းဖို့ခိုင်လုံတဲ့အထောက်အထားတွေကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီအုပ်စုတွေကတော့မြန်မာနိုင်ငံ၊အာဖဂန်နစ္စတန်၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအစ္စရေးနိုင်ငံတို့ကအစိုးရတပ်တွေနဲ့အလဲအာဖရိကမာလီနဲ့တောင်ဆူဒန်တို့မှရှိတဲ့တပုံအုပ်စုတွေဖြစ်ပါတယ်
။ဒါအပြင်မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာခရစ်သူငယ်တွေပေါ်မြန်မာလူချင်းရေးတပ်တွေရဲ့ပြုလွန်ခဲ့တဲ့ပြစ်မှုတွေကိုလည်းသူကဥပမာပေးထောက်ပြခဲ့ပါတယ်
။ In Myanmar, in just one attack on a village called Tulatoli in Rakhine State on August 30th, 2017,Human Rights Watch estimated
မြန်မာနိုင်ငံရခိုင်ပြည်နယ်မှာရှိတဲ့တူလာတိုလင်ကျေးရွာမှာ2018ခုနှစ်ဩဂတ်လ30ရက်နေ့ကရိုဟင်ဂျာတွေယာနဲ့ချီပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကိုခံခဲ့ရပါတယ်။အဲ့ဒီကမ်းခြေမှာကလေးတွေကိုတပ်ဖြတ်ပြီးတော့မြစ်ထဲကိုပစ်ချခဲ့တယ်ဆိုတာကို HRW လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကစုံစမ်းသိရှိခဲ့ပါတယ်
။အလားတူပဲ MSF ကနေစည်းမချဆရာဝန်များအဖွဲ့ကလည်းရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကဩဂုတ်လ25ရက်နေ့စက်တင်ဘာ24ရက်ကြားအသက်9နှစ်အောက်ကလေးပေါင်း930တို့အသက်ခံခဲ့ရပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာတွားရောက်စီးရင်ကောက်ယူမှုတွေအရရိုဟင်ဂျာပေါင်း6,900တည်ဆုံခဲ့ရမှာ59ရာခိုင်နှုန်းကကလေးတွေဖြစ်ပြီး15ရာခိုင်နှုန်းကသူတို့နေအိမ်တွေမှာမီးလောင်တည်ဆုံခဲ့ကြပြီး2ရာခိုင်နှုန်းတို့ကမြေမြုပ်မိုင်းပေါက်ကွဲလို့တည်ဆုံခဲ့ကြောင်းတွေ့ရှိခဲ့တယ်လို့လည်းMiss Nika VD ကထောက်ပြခဲ့ပါတယ်။အခုလိုအမည်မဲစီးရင်တင်သွင်းမှုစီးရင်ပြုစုရာမှာ2018ခုအတွင်းအထောက်အထားတွေအရ Amnesty International, Human Rights Watch, လူခွေးဆောင်ကြီးအဖွဲ့၊နေစည်းမချဆရာဝန်များအဖွဲ့အပြင်အမေရိကန်နိုင်ငံသား၏ဌာနနှင့်ယုံကြည်ရတဲ့ NGO အဖွဲ့အစည်းတွေထံကစီးရင်ခံစာတွေကိုအခြေခံပြီးတွေ့ဆုံမေးမြန်းခန်းတွေအရအမည်မဲစီးရင်ကိုပြုစုခဲ့တာလည်းဖြစ်ပါတယ်။ Joe Baker ကတော့ Human Rights Watch ရဲ့ကလေးသူငယ်များဆိုင်ရာတာဝန်ခံတူဖြစ်ပါတယ်။ကလေးစစ်သားများပပျောက်ရေးအဖွဲ့ကလည်းမတည်ခဲ့သူဖြစ်ပြီးသူအနေနဲ့အသက်18နှစ်အောက်ကလေးသူငယ်တွေကိုစစ်တပ်ထဲတွသွင်းခြင်းမခံရအောင်လှုပ်ရှားမှုမှလည်းအောင်မြင်စွာဆွမ်းဆောင်ခဲ့သူဖြစ်တဲ့အပြင်ကလေးသူငယ်များအခွင့်အရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့ဘူးသူဖြစ်ပါတယ်။သူကခုလက်ရှိတင်သွင်းတဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပဋိပက္ခစောင့်ကြည့်ရေးဖွဲ့ရဲ့အမည်မဲစီးရင်မှာတင်သွင်းခံရတဲ့အဖွဲ့တွေအနေနဲ့ဒီစီးရင်ကနေပယ်ဖြစ်ရအောင်ဘယ်လိုလှုံ့ဆော်ဖို့လိုအပ်တယ်ဆိုတာကိုလည်းခုလိုသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ Once a party is on the list to be removed, they have to agree to and fully implement a concrete
ဒီအမည်မဲစီးရင်တင်သွင်းခံရတဲ့အုပ်စုတွေအနေနဲ့စီးရင်တွေကနေပယ်ဖြစ်ခံရဖို့ကခိုင်မာပြီးအချိန်အကန့်အသတ်နဲ့အပြည့်အဝလိုက်နာဆောင်ရွက်ရမယ့်အချက်တွေကိုအကောင့်ထဲပေါ်ဖို့သဘောတူရမှာဖြစ်ပါတယ်။ဒါကိုချုပ်ဖောက်သူတွေတွင်နဲ့ဌာနေကုလသမဂ္ဂအဖွဲ့အစည်းတွေကြားနှိမ့်နှိုင်းယူရမှာဖြစ်ပါတယ်။ဌာနေအဖွဲ့အစည်းတွေကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တာဝန်ပေးချက်အရဆွေးနွေးရမှာဖြစ်ပြီးချုပ်ဖောက်မှုတွေအဆုံးသတ်ရေးအတွက် လုံဆောင်ဖို့လိုအပ်တဲ့ခိုင်မာတဲ့ဆောင်ရွက်မှုတွေအကောင့်ထဲပေါ်ဖို့သဘောတူရမှာဖြစ်ပါတယ်။ဒါအပြင်အတွင်းမှုချုပ်ပြောခဲ့တဲ့အတိုင်းဒီအမည်မဲ့ရှင်းကနေပယ်ဖြတ်ပေးနိုင်ဖို့ကတစ်နှစ်တာပတ်လုံးဘယ်လိုချိုးဖောက်မှုမျိုးကိုမှမကျူးလွန်မှဖြစ်ပါတယ်လို့ဂျိုးဘေကာကပြောသွားတာဖြစ်ပါတယ်။2018ခုနှစ်အမည်မဲ့ရှင်းကိုတော့လာမယ့်ဇွန်လနှောင်းပိုင်းမှာတင်သွင်းမယ်အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ကလေးသူငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအစီရင်ခံစာရဲ့နောက်ဆက်တွဲမှာဖော်ပြထားဖို့ရှိပါလိမ့်ရှင်။